မြန်မာနိုင်ငံအမျိုးသားလူ့ခွင့်ရေးကော်မရှင်ရဲ့2018ခုနှစ်နှစ်ပတ်လည်အစီအစဉ်ကစားနဲ့ပတ်သက်ပြီးဖြတ်တော်ကိုယ်စားလှယ်တွေကဝေဖန်အကြံပြုချက်တွေအပေါ်မှာကော်မရှင်ဥက္ကဋ္ဌဦးဝင်းမရကဒီနေ့ပြည်ထောင်စုဖြတ်တော်မှာလာရောက်ရှင်းလင်းခဲ့ပါတယ်။ရခိုင်ပြည်နယ်ရစ်တောင်မြို့နယ်ကြောက်တန်းကျေးရွာမှာရွာသား285ရပ်ကိုတက်မတော်ကခိတ္တထိန်းသိမ်းထားရမှာဒီနေ့မေလ2ရက်နေ့မနက်ပိုင်းမှာပစ်ကတ်မှုတွေဖြစ်ပွားခဲ့ပြီးရွာသား6ရောက်တည်ဆုံးပြီးရှိရောက်တရားရရှိခဲ့ပါတယ်မြန်မာနိုင်ငံအမျိုးသားလူ့ခွင့်ရေးကော်မရှင်ဥက္ကဋ္ဌဦးဝင်းမရကအဲ့ဒီကိစ္စဖြစ်ပွားခဲ့တဲ့ဒေသကိုတွားရောက်ပြီးသတင်းထုတ်ပြန်ခဲ့တယ်လို့အခုလိုပြောပါတယ
်အပြစ်မဲ့ပြည်သူများထိခိုက်ဒေဆုံးမှုဖြစ်စေခြင်းအတွက်နှစ်ဖက်အဖွဲ့အစည်းများအနေဖြင့်ဂရုပြုကြပါရန်အလေးနဲ့တိုက်တွန်းကြောင်းသတင်းထုတ်ပြန်ခဲ့တဲ့အပြင်အကင်းဖြစ်ရာဒေသအထိဝင်းစင်စစ်ဆေးပြီး23ရက်6လ2019ခုရက်စွဲဖြင့်နောင်တွင်အလားတူဖြစ်ရမျိုးမဖြစ်စေခြင်းအတွက်သက်ဆိုင်သူများကအယူပြုဆောင်ရွက်သင့်ပါကြောင်းသတင်းထုတ်ပြန်ချက်အမှတ်3မြင်းဆောင်2019ဖြင့်သတင်းထုတ်ပြန်ခဲ့သလိုနိုင်ငံတော်သမ္မတရုံးကိုလည်းအစီရင်ခံစာအပြည့်အစုံတင်ပြခဲ့ပါတယ်
။မြန်မာနိုင်ငံမျိုးသားလူ့ခွင့်ကော်မရှင်ကအဲ့ဒီကိစ္စဖြစ်ပွားခဲ့တဲ့ကြောက်တန်းကျေးရွာကိုမေလ28ရက်နေ့ကနေ30ရက်နေ့အထိ3ရက်ကြာကွင်းစင်းစုံစမ်းစစ်ဆေးခဲ့ပြီးတရဆုံးသူတွေရဲ့မိသားစုဝင်တွေနဲ့ပါတွေ့ဆုံခဲ့ပါတယ်။ရခိုင်မျိုးသားပါတီ ANP ကရသေးကောင်မျိုးနယ်ပြည်သူ့လွှတ်တော်ကိုယ်စားလှယ်ဒေါကင်စောဝေကတော့လူ့ခွင့်ကော်မရှင်အနေနဲ့လက်တွေ့ကွင်းစင်းစစ်ဆေးခဲ့ပြီးမြင်တွေ့ခဲ့ရတာတွေကိုအမှန်တိုင်းထုတ်ပြန်စီလိုတယ်လို့ပြောပါတယ်
။ဟုတ်ကဲ့လူ့ခွင့်ကော်မရှင်ဒီလေးပေါ့နော်ဒီမြေပြင်အခြေအနေမှာဖြစ်နေတဲ့လူ့ခွင့်ရင်းနဲ့ပတ်သက်ပြီးတော့ပေါ့နော်အန်တီဝေတို့တကယ့်မြေပြင်မှာခံစားနေရတဲ့အဖြစ်အပျက်တွေကိုလည်းအမှန်အတိုင်းဖြစ်စေချင်ပါတယ်အမှန်အတိုင်းပြောစေချင်ပါတယ်အဲ့ဒီအတွက်ကြောင့်အခုဆိုလို့ရှိရင်လည်းသူတို့ဟိုကြောက်တဲ့မျိုးနေမှာလည်းလာပြီးတော့စစ်စစ်သွားတာရှိပါတယ်ဒါပေမဲ့တချို့ဟာတယ်ဆိုရင်တော့တချို့ဖြစ်ပြတဲ့ဆိုရင်တော့မြေပြင်အခြေနဲ့ကိုယ်လေးနေတာလည်းရှိတယ်ပေါ့နော်အဲ့ဒါကြောင့်အန်ဒီဝေတို့တိုက်တွန်းချင်တာကတော့မြေပြင်အခြေအနေမှာဖြစ်ပြနေတဲ့ဟာကိုအမှန်ကိုအမှန်တိုင်းเนาะမိသားစုတွေရဲ့ခံစားချက်တွေကိုလည်းအဖြစ်မှန်အတိုင်းပေါ်စေချင်တယ်လို့ပဲအန်ဒီကပြောချင်ပါတယ
်အေးအဖွဲ့ဝင်တွေရွာသားတွေနဲ့ရုံတော့နေတာကိုစစ်စစ်ဖော်ထုတ်ဖို့တက်မတော်ကဆောင်ရွက်ရာကနေအဲ့ဒီပြစ်ခတ်မှုဖြစ်ပွားခဲ့တယ်လို့သိရကြောင်းလုံခြုံရေးတပ်ဖွဲ့ဝင်တွေကရွာသားတချို့ပေါ်မှာတဏှာရှိတယ်လို့အဲ့ဒီပြစ်ခတ်မှုကြောင့်ရွာသားတွေဘက်ကလည်းလုံခြုံရေးတပ်ဖွဲ့ဝင်တွေပေါ်မှာစိုးရိမ်ကြောက်ရွံ့မှုတွေဖြစ်ပေါ်နေတာကိုတွေ့ရှိရကြောင်းကော်မရှင်ရဲ့ထုတ်ပြန်ချက်မှာပါရှိပါတယ်။တက်မတော်သတင်းမှန်ပြန်ကြားရေးအဖွဲ့အတွင်းမှဗိုလ်မှူးချုပ်ဇော်မင်းထွန်းကတော့ထိမ့်သိမ်းစစ်ဆေးနေသူတွေဟာလူစုလူဝေးနဲ့ညာဆန်ပေးပြီးလုံခြုံရေးတပ်ဖွဲ့ဝင်တွေကိုရန်မှုဖို့ကြိုးပမ်းခဲ့တဲ့အတွက်တနက်မိုးပေါ်ထောင်ပစ်ပြီးလူစုခွဲဖို့ကြိုးပမ်းခဲ့ကြောင်းဒီလိုလှုပ်ဆောင်ခဲ့ပေမဲ့ရစ်တက်သွားတာမျိုးမရှိဘဲရန်မှုဖို့ဆက်ပြီးလှုပ်လာတာကြောင့်မလွဲမချောင်သာပဲပြစ်ခတ်ထိမ့်သိမ်းခဲ့ရတာဖြစ်ကြောင်းပြောကြားထားတာရှိပါတယ်။ဒါအပြင်ရခိုင်ပြည်နယ်ကတိုက်ပွဲတွေမှာတက်မတော်ဘက်ကဒေသခံတွေကိုဖမ်းဆီးစစ်ဆေးတဲ့အချိန်အတွင်းတေဆုံးသူ15ဦးခန့်ရှိတယ်လို့ RFA သတင်းဌာနကတိကျစုံစမ်းဖော်ထုတ်ချက်တွေအရသိရပါတယ်။ ANP ပါတီကအမျိုးသားလွှတ်တော်ကိုယ်စားလှယ်ဦးကျော်ကျော်ကတိုက်ပွဲတွေအတွင်းလူ့ခွင့်ရေးချိုးဖောက်မှုတွေခံနေရတယ်လို့ပြောပါတယ်
။တက်မတော်ကဒီစစ်ပွဲဖြစ်တဲ့နေရာတွေမှာပြည်သူလူထုဖမ်းနေအဲ့ဒါလူ့ခွင့်ရေးချိုးဖောက်မှုပဲ။ဒါဒီနေ့ပြည်သူလူကျွန်တော်တို့မှလူ့ခွင့်ဆုံချုံနေတယ်ပေါ့။စစ်ပွေးကိုအကြောင်းပြုတော့ကကျွန်တော်တို့ဒေသမှာလူခွင့်ရေးရှုဖော်မှုခင်ရတာလည်းရှိတယ်။နောက်တစ်ခါဒီရာဇီဝတ္ထုကဘာဘာပြည်ရင်ကြောင့်စစ်ပီးဆောင်တွေလည်းရှိတယ်။နောက်ပြီးတော့ဒီတပ်ပွေးဆောင်စစ်ပင်းပီးဆောင်တွေလည်းရှိတယ်
။တမတော်ဘက်ကတော့အဲ့ဒီလိုစစ်ဆေးနေခြင်းအတွင်းမှာဒေသခံတွေတည်ဆုံးခဲ့တဲ့ကိစ္စပေါ်မှာစုံစမ်းစစ်ဆေးအဖွဲ့ဖွဲ့ပြီးဆောင်ရွက်နေတယ်လို့ပြောထားပါတယ်။မြန်မာနိုင်ငံအမျိုးသားလူ့ခွင့်ရေးကော်မရှင်ဟာရခိုင်နဲ့ကချင်ပြည်နယ်သာမကရှမ်းပြည်နယ်ဘက်ကစစ်ဘေးဒုက္ခသည်စခန်းတွေကိုလည်းတွားရောက်ကြည့်ရှုစစ်ဆေးခဲ့တယ်လို့သိရပါဗျ။ရှမ်းပြည်နယ်မြောက်ပိုင်းကတိန်တီမြို့နယ်တစ်ခွိုက်မှာတိုင်းရင်းသားလက်နက်ငယ်အဖွဲ့အတော်များများရှိပြီးဒေသခံတွေကမိရသားကိုကြောက်နေရတယ်လို့ရှမ်းတိုင်းရင်းသားများဒီမိုကရေစီအဖွဲ့ချုပ် SND ကြားကောင်းပါတီကတိန်တီမြို့နယ်ပြည်သူ့လူထုကိုစလဲပြောပါဗျ။တ
က်ဆန်ရာဒေသခံတွေကတော့နေစာပင်လိုဖြစ်နေတယ်မိရသားကိုလည်းကြောက်နေရတယ်။နောက်ဆုံးကျွန်တော်ဒီတွေ့ရတာပေါ့လေကျွန်တော်မဲဆန္ဒနယ်မှာဆိုရင်ဒါလက်နက်ကင်ဖွဲ့စည်းတခုကနေတော့သူတို့တင်အားယူတယ်လက်အဖြစ်ကိုလည်းပဲသူရဲ့သတ်မှတ်ထားတဲ့ဟိုပါပေါ့နော်သူနှစ်ကာလကိုလည်းတောင်းထမ်းဆောင်တယ်ပြီးရင်သူရဲ့မိသားစုကိုတခါပြန်ပြီးတော့ဖိအားတွေပေးတယ်ဒါအိမ်ပြန်ခွင့်မပြုဘူးစသဖြင့်ပေါ့နော်အဲ့လိုလေးကျွန်တော်တို့တွေ့တယ်
ဒါအပြင်အချင်းတော်တို့ရဲ့အခြေအနေနဲ့ပတ်သက်တဲ့အကြံပြုချက်တွေကလေးတငယ်မရေမှုနဲ့ပတ်သက်တဲ့ဆောင်ရွက်ချက်တွေမရေမှုဖြစ်ပွားရတဲ့အကြောင်းရင်းတွေကိုသူတည်တနာပြုလုပ်ပြီးနိုင်ငံတော်သမ္မတနဲ့ပြည်ထောင်စုလွှတ်တော်ကိုတင်ပြမဲ့အခြေအနေတွေကိုမြန်မာနိုင်ငံအမျိုးသားလူ့ခွင့်ရေးကော်မရှင်ကဒီနေ့လွှတ်တော်မှာတင်ပြခဲ့ပါတယ်ကျွန်တော်တီဟာထွန်းပါ